မြန်မာနိုင်ငံမှာအယိုးစွန်းနေခဲ့တဲ့အကျင့်ပြတ်ခြားစားမှုပပျောက်ရေးလုပ်ငန်းတွေလုတ်ကင်ဆောင်နိုင်ဖို့အတွက်လက်ပေးလက်ယူမှုပပျောက်ရေးဥပဒေကြမ်းကိုရေးဆွဲလိုက်သလိုတစ်ဖက်ကလည်းလက်ပေးလက်ယူမှုအရေးယူဆောင်ရွက်ရေးကော်မတီတရက်ကိုလည်းသမ္မတဦးသိန်းစိန်အမိန့်နဲ့ဖွဲ့စည်းလိုက်ပါတယ်။အခုလိုလက်ပေးလက်ယူမှုကော်မတီပေါ်ပေါက်လာတာဟာပြည်သူတွေအတွက်တင်မကနိုင်ငံအတွက်လည်းကောင်းတဲ့အလားအလာတွေဖြစ်တယ်လို့ကြိုဆိုသူတွေရှိသလိုကော်မတီအနေနဲ့ဘယ်လိုဥပဒေစီမင်းစည်းကမ်းမျိုးလုတ်ကင်ဆောင်ရွက်မလဲဆိုတာကိုတော့ပွင့်လင်းမြင်သာမှုရှိမရှိတမတ်တမတ်ကြစားတဲ့အချက်တွေနဲ့တိုင်းထွာပြီးတတိထားစောင့်ကြည့်ဖို့အရေးကြီးတယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်ဥကူကူကြီးကအခုလိုပြောပါတယ်
။အရေးကြီးဆုံးကကော်မတီဖွဲ့ပြီးတော့ဘယ်ဥပဒေကိုအကောင့်ထဲဖော်မလဲ။တကယ်လို့1948ခုနှစ်အဂတိလိုက်စားမှုတားမြစ်ရေးအဲ့ဥပဒေကိုအကောင့်ထဲဖော်မယ်ဆိုရင်လည်းလက်ရှိအခြေအနေတွေနဲ့လိုက်လျောညီထွေဖြစ်အောင်ဘလောက်ထိထိကြောက်အရေးယူဆောင်ရွက်မလဲဆိုတာတွေဒါတွေကအရေးကြီးတယ်။ခေတ်ကာလနဲ့လျော်ညီတဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေတရက်ကိုခိုင်ခိုင်မာမာပေါ်ထွန်းလာဖို့လိုတယ်။အဲ့ဒီဥပဒေနဲ့အညီကျူးလွန်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတဲ့ကော်မတီတရက်ကလည်းတကယ့်ကိုလွတ်လပ်တဲ့တမတ်ကြတဲ့ပုံကိုယ်တွေနဲ့ပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖြစ်ဖို့လိုတယ
်မြန်မာနိုင်ငံမှာလက်ပေးလက်ယူတာတွေပပျောက်ဖို့ဆိုရင်အုပ်ချုပ်ရေးအာဏာပိုင်တွေနဲ့နှီးစက်ရာဆွေမျိုးသားချင်းနဲ့နှီးစက်သူတွေကိုစီးပွားရေးလုပ်ငန်းတွေမှာလက်တင်ရာစတော်ခေါ်အထူးအခွင့်အရေးတွေပေးနေမှုဟာလည်းလက်ပေးလက်ယူမှုကျူးလွန်တာဖြစ်တဲ့အတွက်တိုင်းပြည်အကျိုးစီးပွားကိုထိခိုက်နိုင်တယ်လို့စီးပွားရေးပညာရှင်ဦးမော်တန်းကခုလိုဝေဖန်သုံးသပ်ပါတယ်
တိုင်းပြည်ကျိုးစီပွားမကြည့်ပဲနဲ့ကိုနဲ့နီးစပ်ရာဆွေမျိုးသားချင်းကိုပေးတဲ့အခါကျတိုင်းပြည်ရနေပြီးတော့စွန့်လွတ်မှုလုပ်ပြီးတော့မှပေးရတာမျိုးရှိမှာပေါ့ဒါဆိုတော့တကယ်အဲ့ဒါလည်းပဲလက်ပေးလိုက်ယူတော့တက်ရောက်တာပေါ့တူတယောက်ကိုပါစားပေးတယ်ဆိုရင်တကယ်စီပွားရေးလုပ်ကိုင်တဲ့နေရာမှာစီပွားရေးသမားတွေအနေနဲ့လည်းလမ်းတူကွန်ရေးရတာမျိုးမဟုတ်တော့ဘူးဆိုရင်တော့တိုင်းပြည်ရဲ့ကျိုးစီပွားလည်းတစ်ဖက်လမ်းကတော့ထိခိုက်သွားတာ
လက်ပေးလက်ယူမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအစဉ်အလာအဖြစ်လက်ပေးလက်ယူမှုအများဆုံးကျူးလွန်လေးရှိတဲ့ဖွဲ့စည်းမျိုးကကိုင်းတွင်မဲ့ဆိုရင်မအောင်မြင်နိုင်တဲ့အတွက်အဖွဲ့စည်းတစ်တခုတရားဖွဲ့စည်းဆောင်ရွက်တင့်တယ်လို့အများပြည်သူရဲ့ပူးပေါင်းပါဝင်မှုကလည်းအရေးကြီးတယ်လို့ရှင့်နေဦးကိုနီကထောက်ပြပါတယ်
ဒီလက်ပေးလက်ယူကိစ္စဆိုတာဟာရဲတပ်ဖွဲ့ပေါ့နော်အုတ်ချွေဘိုင်းကနေပြီးတော့ကင်တွယ်ပြီးတော့လုတ်သွားရမယ့်ကိစ္စပဲဒါပေမဲ့လို့တကယ်တကယ်တမ်းကအုတ်ချွေကဏ္ဍမှာကိုလက်ပေးလက်ယူတွေကပြစ်ပြီးတော့ဖြစ်နေတဲ့အခါကျတော့တရားကော်မတီဖွဲ့ပြီးတော့လုပ်ရတယ်တနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ဒီကော်မတီတစ်ခုတည်းနဲ့လည်းလုပ်လို့မရပါဘူးဒီဥပဒေကြီးသက်သက်နဲ့လည်းအကောင့်ထဲပေါ်လို့မရပါဘူးဤသူလူတို့တရားလုံးကကိုတာဝန်သိသိနဲ့ပါဖို့လိုတယ်
မြန်မာနိုင်ငံမှာအမြင့်တွင်နေတဲ့လက်ပေးလက်ယူမှုတွေကိုအချိန်တိုအတွင်းလုံးဝကင်းစင်ပပျောက်အောင်ဆောင်ရွက်ဖို့မမျှော်လင့်နိုင်ပေမဲ့အခုဖွဲ့စည်းလိုက်တဲ့ကော်မတီတစ်အနေနဲ့စနစ်တကျထိထိရောက်ဆောင်ရွက်နိုင်မယ်ဆိုရင်နှစ်အနည်းငယ်အတွင်းတိတိတတ်တာယောနေလာဖို့အလားအလာရှိတယ်လို့ရှင့်နေဥက္ကဏီကသုံးသပ်ပါတယ
်။ရုပ်ကရချက်ချင်းကြီးတော့ပျောက်သွားဖို့မလွယ်ဘူး။ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း90ကျော်လောက်ဒီအမြင့်တွဲနေတဲ့ဆိုးပစ်တစ်ခုဟာပေါ့ချက်ချင်းလက်ငင်းကြီးကောင်းလာမယ်လို့တော့မျှော်လင့်လို့မရဘူး။သို့တော်လည်းပဲတော်တော်လေးတော့ယော့ပါသွားမယ်။အနည်းဆုံးတော့နှစ်နဲ့သုံးနှစ်လောက်အတွင်းပါတော့တိတိတတ်တာတွေတော့ယော့နေသွားပါလိမ့
်မယ်။မြန်မာနိုင်ငံဟာကဘာပေါ်မှာအချင်းပြတ်ခြားစားမှုအဆိုးဝါးဆုံးနိုင်ငံတစ်ခုအဖြစ် Transparency International လို့နိုင်ငံတကာအဂရိလိုက်စားမှုလေးလာစောင့်ကြည့်ရေးအဖွဲ့တွေကနှစ်ပေါင်းများစွာစည်းရင်းသွင်းဖော်ပြခဲ့ကြပါတယ်ရှင်